ငွေကြီးဖောင်းပွားမှုလို့ဆိုတဲ့နေရာမှာဒီကျွန်တော်လက်တွေ့နိုင်ငံမှာဖြစ်ပေါ်နေတဲ့ငွေကြီးဖောင်းပွားမှုကိုမူတည်ပြီးတော့မှဆွေးနွေးတာလားဒါမှမဟုတ်ရှင်လဲ theory သဘောအရကိုဆွေးနွေးတဲ့သဘောလားခင်ဗျကျွန်
တော်နှမျိုးလုံးပါဝင်ပါတယ်တစ်မျိုးကတော့ဒီငွေကြီးဖောင်းပွားခြင်းနဲ့ပတ်သက်လို့ပညာရှင်များရဲ့ဒီငွေကြီးဖောင်းပွားခြင်းဆိုင်ရာ theory များမူဝါဒများဖြစ်ပြတဲ့အကြောင်းချင်းရာများဆက်နွယ်တဲ့ထိရောက်မှုများကိုဆွေးနွေးတာရှိတယ်လို့ကျွန်တော်တိုင်းပြည်မှာပြည်သူတွေခံစားနေရတဲ့ငွေကြေးဖောင်းပွားခြင်းပြဿနာအရရကိုဆွေးနွေးနိုင်ရခြင်းဖြစ်ပါတယ်
။ငွေကြေးဖောင်းပွားမှုကိုဆွေးနွေးတဲ့နေရာမှာကျွန်တော်တို့ခုလက်ရှိဖြစ်ပေါ်နေတဲ့ငွေကြေးဖောင်းပွားမှုပေါ်မှာဘယ်လိုညှိနှိုင်းချုပ်သုံးသပ်ခဲ့လဲပညာရှင်တွေအနေနဲ့ပေါ့လေ
။ကျွန်တော်ဒီနေ့ဖြစ်ပေါ်နေတဲ့ငွေကြေးဖောင်းပွားခြင်းမှာအခြားဘယ်နိုင်ငံနဲ့မှမတူဘဲနဲ့ငွေကြေးဖောင်းပွားမှုလုံးဝလုံမြင်မှားသလိုဖြစ်ပေါ်လာခြင်းအကြောင်းချင်းအရာတွေအားလည်းအလွန်ပဲချုပ်ထွေးပွေလီတဲ့နော်ဘယ်နိုင်ငံနဲ့မှမတူတဲ့အနေအထားမျိုးတွေရှိတယ်ဆိုတာကိုအလုံးသုံးသပ်တွေ့ရှိရပါတယ်။အဲဒါကြောင့်မို့လို့ဒီငွေကြေးဖောင်းပွားခြင်းနဲ့ပတ်သက်ပြီးတော့ကုရမယ်ကုထုံးများကိုကျွန်တော်တို့အနေနဲ့ကုစားရမယ့်နည်းများကိုဝိုင်းဝန်းဆွေးနွေးအဖြစ်ကြားကြပါတယ
်။ဒီမကြာခင်က2009ခုနှစ် ADB အစည်းအဝေးခန်းစာမှာဖော်ပြထားတာကမြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုကကိင်္ဂနာနှလုံးအထိအဲ့ဒါမြန်မာနိုင်ငံလို့သူကပြောတယ်။ NLD မှာဆွေးနွေးတဲ့ပညာရှင်တွေအနေနဲ့ကိင်္ဂနာဘလောက်အထိငွေကြေးဖောင်းပွားမှုဖြစ်နေတယ်လို့ယူဆလဲခင်ဗျ။
ကျွန်တော်တို့အနေနဲ့လည်းလက်ကလောတော့နှလုံးလိုပဲကျွန်တော်ပြောရပါမယ်။ကျွန်တော်တို့ဒီမှာတရားဝင်ထုတ်ထားတဲ့ weekly level ရန်နေထဲမှာလည်းစီစီတွေ့ရှိတဲ့ပုံမှာရေးထားတဲ့ဒီဖောင်းပွားအရလေး 60% ရှိတယ်လို့ကျွန်တော်တို့ရေးသားထားတာတွေ့ရပါတယ်။အဲ့ဒါဟာလေဒါကြောင့်မို့ကျွန်တော်တို့သူတို့ကိုယ်တိုင်ကဒီ2 digit ကိုလက်ခံထားတယ်လို့ယူဆရမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုအခုလောက်များများနေရခြင်းအကြောင်းရင်းကအဓိကအချက်တွေဘာတွေလဲဆိုတာလူပိန်းနားလည်နိုင်လောက်တဲ့အချက်အနေနဲ့ဒီဆွေးနွေးခဲ့တာရှိတာခင်ဗျအဲ့အချက်တွေဘာတွေပါလဲ
အခုဒီငွေကြေးဖောင်းပွားတဲ့အကြောင်းရင်းအရာတွေကတော့အများကြီးပေါ့ဗျာအများကြီးမှာတော့ဒီ cause တွေကတော့အများကြီးရှိပါတယ်ဒီပုံမှန်ကတော့အခုအားလုံးသိကြတဲ့အတိုင်းပဲစိတ်ကြိုက်ရိုက်နေပြီးတော့ငွေကြေးတွေကိုလိုသလိုဒီထုတ်သွင်းနေတာကအစကျွန်တော်တို့မျိုးစုံကျွန်တော်တို့ရှိပါတယ်ဒီပေါ်မှာတော့ပြောရင်တော့တော်တော်ရှည်မဲ့နေတာရှိပါတယ
်ကျွန်တော်နားလည်တာကအခုဒီငွေကြေးဖောင်းပွားမှုနဲ့ပတ်သက်ပြီးတော့စီးပွားရေးဆိုင်ရာဒီအလို့ယုံဆွေးနွေးပွဲလုပ်တာဟာအနေဒီမှာပထမဆုံးအကြိမ်လို့ကျွန်တော်တို့သိထားတယ်အဲ့ဒီတော့ဒီဆွေးနွေးပွဲကနေပြီးတော့စီးပွားရေးသဘောတရားဟာအဓိကဘာကိုရည်ရွယ်ပါလဲခင်ဗျနိုင်ငံရဲ့အနာဂတ်အုပ်ချုပ်ရေးကိုရည်ရွယ်ချင်တာလားဒါမှမဟုတ်လက်ရှိအုပ်ချုပ်ရေးအပိုင်းကိုအကြံပေးဖို့လားဘာကြောင့်ပါလဲခင်ဗျအ
နေပတ်သက်လို့ပြောရင်တော့ကျွန်တော်တို့ကိုင်းပြည်မှာလက်ရှိဖြစ်ပေါ်နေတဲ့စီးပွားရေးအခြေအနေဟာငွေကြေးဖောင်းပွားခြင်းပေါ်မှာအခြေခံနေရဆိုတာကိုကျွန်တော်တို့တွေ့ရှိရပါတယ်။အဲဒါကြောင့်ဒီငွေကြေးဖောင်းပွားခြင်းဟာဘာကြောင့်ဖြစ်ရတာလဲ။ဘယ်လိုကုစားရင်ရနိုင်လဲဆိုတာပြည်သူတွေခံစားနေရတဲ့ဖျက်ဒုက္ခတွေအပေါ်မှာကျွန်တော်တို့အနေနဲ့လည်းတတ်နိုင်တဲ့အတိုင်းအတာရကျွန်တော်တို့ဆွေးနွေးတိုင်ပင်ပြီးတော့အဖြေရှာထားခြင်းသာဖြစ်ပါတယ်
။အဲ့လိုရှာလို့ရတဲ့အဖြေကိုလောလောဆယ်မှာဒီစစ်အစိုးရကိုအကြံပေးဖို့အကြောင်းရှိသလား။သို့မဟုတ်ရင်လည်းကျွန်တော်တို့နောက်တစ်ချိန်ကျမှအသုံးချဖို့ဆိုတဲ့ရည်ရွယ်ချက်လားဘယ်လိုအခြေအနေရှိပါလဲခင်ဗျ။
ကျွန်တော်တို့ဒါကလိုအပ်ရင်လိုအပ်တယ်လို့ကျွန်တော်ဆောင်ရမှာဖြစ်ပါလေ
။အလားတူကျွန်တော်တို့စီးပွားရေးဆိုင်ရာဆွေးနွေးမှုမျိုးကိုနောက်ကိုအဲကျွန်တော်တို့ဘယ်ပုံစံမျိုးနဲ့ဆက်လက်လုပ်ကင်သွားဖို့အစီအစဉ်ရှိလဲခင်ဗျ။ NLD အနေနဲ့ပေါ့လေ
။အခြေအနေပေးတာနဲ့အမျှကျွန်တော်ဒါတွေကိုတိုးမြှင့်ဆောင်ရမှာဖြစ်ပါလေ။အထူးဖြင့်တော့ဒီနေ့ရက်တာဆွေးနွေးပွဲရဲ့နော်အလုံးယုံဆွေးနွေးပွဲရဲ့အနေအထားကိုကြည့်တဲ့အခါမှာတယောက်လာသူတွေအားလုံးဟာတက်တက်ကြွကြွနဲ့စိတ်ပါဝင်စားစွာဆွေးနွေးကြတာတွေ့ရတယ်လို့သူတို့တင်ပြတဲ့အချက်လက်တွေဟာလေကျွန်တော်တို့မသိသေးတဲ့ကျွန်တော်တို့မရရှိသေးတဲ့အချက်လက်ကိန်းကိန်းတွေအများကြီးရပါတယ်သူကြားတဲ့ဖြစ်ရတဲ့အများကြီးတွေ့ရပါတယ်အဲ့ဒါကြောင့်မို့ဒါကောင်းတဲ့လက္ခဏာတရားဖြစ်ပါတယ်ဒီပေါ်မှာမူတည်ပြီးတော့ရလကောင်တစ်ခုဖြစ်လာအောင်နဲ့ဆက်လက်ပြီးတော့ဒီအချင်းဟိုမပြတ်သွားအောင်လို့ကျွန်တော်တို့ဆက်လက်ကြိုးစားဖို့အစီအစဉ်နေပါတယ
်ဆွေးနွေးခဲ့တယ်စီးပွားရေးဆိုင်ရာဆွေးနွေးပွဲမှာပါဝင်တဲ့စီးပွားရေးပညာရှင်တချို့ရဲ့နာမည်ကိုထုတ်ပြောလို့ရမလားခင်ဗျ
ကျွန်တော်တို့တဲကပြောလို့ရတဲ့ပုံကတော့အထူးသဖြင့်ကတော့အနိုင်ဝင်ကြီးလည်းဖြစ်ခဲ့တယ်၊ဒုဝင်ကြီးချုပ်လည်းဖြစ်ခဲ့တယ်၊အာခေဥလင်ပါပဲ။ထို့အပြင်အမကဥသိဒနာမှာအဲကျွန်တော်တို့ဥဆောင်ညွှန်ကြားရေးမှုလုပ်ခဲ့တဲ့ဦးညွန့်ဝင်ဖြစ်ပါတယ်။ကျွန်တော်တို့ဘုလုံးမှုဆောင်ဖွဲ့ဝင်ဖြစ်ပါတယ်။ထို့အပြင်စီမံဘဏ္ဍာဝင်ကြီးဌာနမှာအဲတိုင်းဥသိမှုပြည်နယ်ဥသိမှုအဖြစ်နေလုပ်ခဲ့တဲ့ပုံကိုဒီပါသလိုပို့ဆောင်ဆက်သွယ်ဝင်ကြီးဌာနမှာပြည်ကြဲမှုအဖြစ်လုပ်ခဲ့တဲ့ပုံစံတွေလည်းပါပါတယ်။ထို့အတူကျွန်တော်ကုန်သွယ်ရေးဌာနဝင်ကြီးဌာနသမ္မတဝင်ကြီးဌာနတွေမှာလုပ်ခဲ့တဲ့ပုံစံတွေပါပါတယ်။ထို့အပြင်စီးပွားရေးတဲ့သူကဘီကွန်ဘီကွန်ဖွဲ့ရတဲ့ပုံစံတွေကျွန်တော်တို့အင်ဂျင်နီယာဖြစ်ပေမဲ့ ဒီလိုမျိုးတွေကျွန်တော်တို့ဝေချုပ်ဝေချိုင်းပြည်နယ်ပြည်နယ်ဖို့များပါဝင်တော်တွေ့ရပါတယ်